ကိုဗစ် -19 တိုက်ခိုက်ရေးအတွက်ရည်ရွယ်ပြီးအာဖရိကတိုက်နိုင်ငံ17ခုကခီးတဲ့တွေဗြိတိန်ကိုဝင်ရောက်ခွင့်တမ်းမြစ်ထားတာကိုအဆုံးသတ်မဲ့အကြောင်းဗြိတိန်အစိုးရကအင်္ဂါနေ့မှာပြောပါတယ်။ကိုရိုနာဗိုင်းရပ်စ်မျိုးကွဲ Omicron ပြန့်နှံ့မှုကစိုးရိမ်ပွဲဖြစ်ပေမဲ့လည်းဗြိတိန်အစိုးရကအခုလိုပြောဆိုလိုက်ကြပါ။တောင်အာဖရိကနဲ့ဟောင်ကောင်မှာနိုဝင်ဘာလအတွင်း Omicron မျိုးကွဲကိုပထမဆုံးတွေ့ကြရပြီးတဲ့နောက်နိုဝင်ဘာလနှောင်းပိုင်းမှာပဲအာဖရိကတိုက်နိုင်ငံ၁၁ခုကိုဗြိတိန်အစိုးရကခီးသွွာလာမှုတမ်းမြစ်ခြင်းနဲ့ထည့်သွင်းခဲ့တာပါ။ဗြိတိန်လူမှုအတိုင်းဝိုင်းတွင် Omicron မျိုးကွဲကူးစက်မှုရှိခဲ့ပြီးဖြစ်ကြောင်းနဲ့ဗုဒ္ဓဦးနဲ့ Greenwich စံတော်ချိန်မနေ့၄ :00 မှာခီးသွွာလာမှုတမ်းမြစ်မင်းကိုရုပ်သိမ်းတဲ့အကြောင်းကျန်းမာရေးဝန်ကြီးဆာဂျစ်ဂျာဗက်ကပါလီမန်မှာအင်ကာနီကကြေညာခဲ့တာပါဗြိတိန်မှာလူမှုအတိုင်းဝိုင်းတွင် Omicron ကူးစက်မှုရှိသလိုကမ္ဘာတစ်လုံးမှာလည်းခြေခြေပြန့်ပြန့်ကူးစက်နေတာကြောင့်ပြည်ပက Omicron ဝင်ရောက်လာမှုရှော့ချရေးအတွက်ခီးသွွာလာမှုတမ်းမြစ်ချက်ကထိရောက်မှုသိရှိတော့ဘူးလို့လည်းသူကပြောဆိုခဲ့ပါတယ်ရှင်